နှစ်2555ခုနှစ်မြန်မာသက္ကရာ1383ခုနှစ်နေရုံလာသာဆယ်ရက်နေ့ခရစ်သက္ကရာ2021ခုနှစ်ဇွန်လ17ရက်နေ့စနေနေ့မှာယမနေ့မြို့ရန်အောင်မြေရုပ်ရှင်တော်မြတ်ကြီးဤဤတော်ရေးအောက်မှာကျင်းပပြုလုပ်အပ်တဲ့ရဟောမြေဓမ္မယုံကြီးမှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာအထုတရားဘောယနေ့ပဋိစ္စသမုပ္ပါဒ်အလုံးပေးတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားတခင်ကရောမြတ်ကြီးလက်ထက်တော်ခါကလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိဘိမုဇိတေဟောကြောင့်တော်မှာတရေတော်တော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာစိုက်လို့သောတာပတ္တိမညာသဂရာဂามိမညာနာဂามိမညာရဟတမညာမြာအတိယတိရရှိသွားကြသလိုယနေ့လည်းပဲအာလုံးတော်တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာစိုက်လို့သောတာပတ္တိမညံမြယန္တညပ္ပစီသဂရာဂามိမညံမြယန္တညပ္ပစီအနာဂามိမညံမြယန္တညပ္ပစီအရဟတမညံမြယန္တညပ္ပစီလို့သန္တပြုရင်းနဲ့ဘုန်းကြီးများယဓမ္မသဘင်စီစဉ်ကိုစတင်မှာဖြစ်ပါတယ်ခဏိပဋိစ္စသမုပ္ပါဒ်တရားတော်ကြီးကိုဟောကြားမဲ့နေရာမှာပဋိစ္စသမုပ္ပါဒ်တရားတော်တည်းမှာဝိပဿနာအရှုခံတရားရှိတယ်ဆိုတဲ့စကားကလေးနဲ့စတင်မှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်တည်းမှာဝိပဿနာအရှုခံတရားရှိတယ်ဟုတ်လားဘာဖြစ်တော့ဒီတရားကိုဟောပြရတယ်လဲဆိုရင်အများအားဖြင့်ပဋိစ္စသမုပ္ပါဒ်တရားနဲ့ဝိပဿနာတရားကိုတွဲပြီးတော့မြင်တဲ့ပုံကိုအမတန်နဲပါတယ်ပဋိစ္စသမုပ္ပါဒ်ကိုသင်္နန်းလို့သဘောပေါက်ကြတယ်ပဋိစ္စသမုပ္ပါဒ်ကိုဝိပဿနာရှုစရာလို့ဒီလိုမထင်ကြဘူးအမှန်ကပဋိစ္စသမုပ္ပါဒ်တရားတည်းမှာဝိပဿနာရှုစရာအရှုခံတရားတွေပါဝင်နေတာကိုဘုန်းကြီးတို့ပရိသတ်တွေကိုသိစေချင်ပါတယ်ဒါမှလည်းပဲပဋိစ္စသမုပ္ပါဒ်တရားကိုနာကြားရင်းနဲ့ဝိပဿနာတရားကိုရှုတတ်လာမှာဖြစ်ပါတယ်အဲဒီတော့ပရိစ္စသမုပ္ပါဒ်တရားကိုကြည့်ပြီးတော့ဝိပဿနာရှုခံတရားတွေဘယ်လိုရှားဖွေကြမလဲဘယ်လိုသဘောပေါက်ကြမလဲဆိုတဲ့အခါမှာပရိစ္ဆေသမုပ္ပါဒ်တရားကိုကြည့်လိုက်မယ်ဆိုရင်ကာလအဖြစ်ပုံမှန်တွေ့ပါလိမ့်မယ်လွန်နေပြီတော့အတိတ်ကာလရဲ့ယခုဖြစ်စေပစ္စုပန်ကာလရဲ့နောင်ဖြစ်လက်တဲ့အနာဂတ်ကာလရဲ့ကာလဘယ်နှမျိုးလဲ
၃မျိုးပါဗျာ
ဟုတ်ဒါကကာလအနေနဲ့ခွဲပြီးတော့ပြောထားတော့တရားတွေကလည်းသုံးမှန်ပိုင်းလဲရတာပေါ့လေနော်အဲ့ဒီလိုပန်းကြည့်လိုက်မယ်ဆိုရင်လွန်နေပြီသောတိကာလမှာတရားဘယ်နှမျိုးတွေ့ပါလိမ့
်
ဘာတရားနဲ့ဘာတရားတော့အဝိဇ္ဇာနဲ့သင်္ခါရအကြောင်းတရားလားအကျိုးတရားလားအကြောင်းတရားဝိပဿနာတရားရှုတဲ့အခါမှာဘုန်းကြီးတို့ပရိသတ်တွေပြောကြည့်စမ်းအကြောင်းရှုရမလားအကျိုးရှုရမလ
ား
ဘာကိုရှုရမှာလဲဝိပဿနာတရားရှုမဲ့ယောဂီပုဂ္ဂိုလ်တယောက်သည်အကြောင်းတရားကိုရှုရမလားအကျိုးတရားကိုရှုရမလားဘာတရားကိုရှုရမှာလဲအကျိုးတရားကိုရှုရနော်အကျိုးတရားကိုဝိပဿနာရှုရဟုတ်လားအကျိုးတရားကိုဝိပဿနာရှုဆိုတော့နံပါတ်1အတိတ်ကာလမှာဖြစ်တဲ့အဝိဇ္ဇာနဲ့သင်္ခါရသည်အကြောင်းတရားဖြစ်တဲ့အတွက်ဝိပဿနာရှုဖို့မလိုဘူးဆိုတဲ့အဓိပ္ပာယ်လေးအကျမ်းပြန်မှတ်ထားလိုက်ပေါ့နော်ဒါပေမဲ့ လုံးဝရှုလို့မရဘူးလို့တော့ဒီလိုတော့မဟုတ်ဘူးရှုလို့ဖြစ်တဲ့နည်းနဲ့ရှုရင်သူလည်းပဲရတယ်တော်တော်ကြမ်းမင်းလေးမှတ်ထားလိုက်အဝိဇ္ဇာနဲ့သင်္ခါရဒီအကြောင်းတရားဒါကြောင့်မလို့တို့သည်ဝိပဿနာရှုရမယ့်တရားမဟုတ်သေးဘူးဒီလိုမှတ်ထားနောက်ကနေပန်းနေကွက်ကိုကြည့်လိုက်တဲ့အခါကျတော့ဘာကာလတယ်လဲယခုဖြစ်စေပြစ္ဆုတ်ပံကာလတရားမနှပါလေဘယ်လိုတွေပါလေဝိညာဏယုတ်သလယရဏဖတာဝေရဏတရားမနှပါလေအကြောင်းတရားလားအကျိုးတရားလားဟုတ်ပြီအကျိုးတရားဆိုတော့ရေပုံရအားဖြင့်ပြောရင်သူတို့ကဝိပဿနာရှိလို့မရဘူးလားရဝိပဿနာရှိလို့ရတယ်လို့မှတ်ဟုတ်ပြီလားဒါဝိပဿနာရှုရမယ့်တရားဘယ်လိုမျိုးတွေ့သွားပြီလဲဘယ်လိုတွေပါလဲဟောပြီနောက်ဒီဘက်ကကြည့်လိုက်တဲ့အခါကျတော့တဏှာယဥပါဒံရဲ့ကမ္မဘဝရဲ့တရား၃မျိုးအကြောင်းတရားလားအကျိုးတရားလားအကြောင်းတရားအကြောင်းတရားဆိုတော့ရေပုံရအဖြစ်ပြောရင်ဝိပဿနာရှုလို့ရသလားမရဘူးလားမရပါဘူးခင်ဗျာရေပုံရအဖြစ်မရဘူးဒါပေမဲ့ဖြစ်အောင်ရှုရင်တော့ဖြစ်တယ်ပေါ့ဒီလိုလေးမှတ်ထားလိုက်ပေါ့ဟုတ်တယ်မဟုတ်လားဟုတ်ပြီဒါပြီးတော့မှရှင်းမယ်အားလုံးပေါ်လိုက်တာပြစ္ဆောပန်ကာလမှာတရားဘယ်နှမျိုးတွေ့တော့ပြစ္ဆောပန်ကာလမှာရှင်မျိုးဘလူတွေလုံးပြောကြည့်လိုက်ပါဦးဝိညာဏယုတ်သာယနာသတရားဘယ်နှမျိုးတယ်လဲပြစ္ဆုတ်ပံကာလမှာတရားရှင်မျိုးเนาะအနာဂတ်ကာလမှာတရားဘယ်နှမျိုးတွေ့ပါလဲအနာဂတ်ကာလမှာတရားအနေနဲ့တော့၃မျိုးပေါ့လေเนาะဒါပေမဲ့ပရိစ္ဆသမုပ္ပါအနေနဲ့ပြောရင်တော့၂မျိုးလို့ပြောရမှာပေါ့စရာနဲ့မရဏကိုပေါင်းထားတာကိုဟုတ်တယ်မဟုတ်လားစရာနဲ့မရဏသည်ဖြစ်ချင်းတူတဲ့အတွက်ပေါင်းထားတာအဲဒီလိုပေါင်းထားလိုက်တော့ဇာတိကတစ်ခုစရာမရဏကတစ်ခုပေါင်းတော့နှစ်ခုအနာဂတ်မှာတရားမနှစ်ပါးလဲနှစ်ပါးတရားသုံးတရားအနေနဲ့သုံးပါးရှိပေမဲ့သုံးပါးလို့မပြောတော့နဲ့နှစ်ပါးလို့ပဲပြောစရာနဲ့မရဏအကြောင်းတရားလားအကျိုးတရားလားအကျိုးတရားဖြစ်တဲ့တဝိပဿနာရှုလို့မရဘူးလားရပါပြီရေပေါ်ရာအဖြစ်ရတယ်လို့မှတ်ကဲကောင်းမြတ်ဣဓမ္မတကပြန်ပြီးတော့ဖွဲ့ကြည့်လိုက်ကြရအောင်အတိတ်ကာလရှိတယ်ပြစ္ဆုတ်ဘာကာလရှိတယ်အနာဂတ်ကာလရှိတယ်အတိတ်ကာလမှာတရားဘယ်နှမျိုးပါလဲ2မျိုးပြစ္ဆုတ်ဘာကာလမှာ7မျိုးအနာဂတ်ကာလမှာပေါင်းတော့ပရိစ္ဆသမုပ္ပါဒ်တရား12ပါးဒီလိုရှိတယ်နော်အဲ့ဒီအတိတ်နာဂပိဿုပ္ပါကာလ3ပါးတည်းမှလည်းပဲဒီကနဝိပဿနာရှုတဲ့အခါကျတော့အတိတ်ရဲ့အနာဂတ်ရဲ့ရှုလို့မရဘူးအတိတ်မှာဖြစ်ခဲ့ဘူးတဲ့တရားသည်အတိတ်ကာလမှာပဲချုပ်ပြောက်ပြည့်စည်သွားပြီမရှိတော့အနာဂတ်ကာလမှာဖြစ်မဲ့တရားကလည်းအခုမဖြစ်သေးဘူးမဖြစ်သေးတာမဟုတ်လို့သူကဝိပဿနာရှုလို့ရပါမလားမရပါဘူး။အတိတ်ကာလကတရားသည်ချုပ်ပြောင်းပြည့်စည်သွားပြီဖြစ်လို့ဝိပဿနာရှုလို့မရဘူး။အနာဂတ်ကာလမှာဖြစ်မဲ့တရားကလည်းပဲမဖြစ်သေးလို့ဝိပဿနာရှုလို့ဒီတော့ဘယ်ကာလမှာရှိတဲ့တရားကသာလျှင်ဝိပဿနာရှုလို့ရတော့ပဋိဒါနလောကမေယအတိတ်ကိုလည်းပြန်မကြည့်နဲ့နာပရိကိခေနာကတနာကကုလနာမကြီးနဲ့ပိစ္ဆောပန်နိစ္စယောဓမတတတတဝိပါဒတိပိစ္ဆောပန်တဲ့ရှုဒီလိုပြောတာကိုပိစ္ဆောပန်တဲ့ရှုဆိုတော့အတိတ်ကာလအဝိဇ္ဇာနဲ့သင်္ခါရကြည့်စရာမလိုဘူးအနာဂတ်ဇာတိတရာမရဏကြည့်စရာမလိုဘူးပိစ္ဆောပန်တန်တာပိစ္ဆောပန်ခန္ဓာကိုပဲကြည့်ပိစ္ဆောပန်ခန္ဓာသည်အကျော်တရားကဘယ်နှပါအကြောင်းတရားကဘယ်နှပါအားလုံးပေါင်းလိုက်တော့ပြစ္ဆောပန်ခန္ဓာဘယ်နှပါတယ်လဲပြစ္ဆောပန်မှာဖြစ်တဲ့ပရိစ္ဆသမုပ္ပါဒ်တရား၈ပါးရှိတယ်ဒီလိုမဟုတ်လား အဲ့ဒီ7ပါးတည်းကနေပြီးတော့ရှာရှုရမှာပေါ့နော်ဟုတ်ပြီဒီတော့ပရိစ္ဆသမုပ္ပါဒ်တရားရှုရမယ်ဝိပဿနာရှုရမယ်ပရိစ္ဆသမုပ္ပါဒ်တရားတွေအကျံပြန်အဖြစ်ပေါ်တော့ပါပြီအတိတ်ကာလမှာရှိတဲ့တရားကလည်းရှုလို့မရဘူးအနာဂတ်မှာဖြစ်တဲ့တရားကလည်းရှုလို့မရဘူးပစ္စုပန်မှာဖြစ်စေတရားကိုသာဝိပဿနာရှုနော်အဲ့ဒီတော့ဝိပဿနာရှုလို့တဲ့ယောဂီပုဂ္ဂိုလ်များသည့်ဒီအချက်ကလေးကိုအဓိကဂိုင်ထားရမယ်။အဲ့ဒီအချက်ကလေးကမှမဂိုင်ထားနိုင်ဘူးဆိုရင်ဝိပဿနာရှုရတာအခက်အခဲတွေဖြစ်သွားလိမ့်မယ်။ဒီလိုမှလား။ကဲကောင်းပြီဒါဖြစ်လို့ရှိရင်နောက်တစ်ခါနောက်တစ်မျိုးပြန်ပြောလိုက်ပါမယ်။အတိတ်တုန်းကဝိဇ္ဇာရှိခဲ့ဘူးတဲ့သင်္ခါရတွေရှိခဲ့ဘူးတဲ့အဝိဇ္ဇာတွေဘာသဘောရှိတော့ဘာမသိတာတော့သစ္စာ၄ပါးမသိဘာမသိတော့သစ္စာလေးပါးထဲမှာလည်းအဓိကပါသစ္စာမတိတာတော့ဒုက္ခသစ္စာမတိတာဒုက္ခသစ္စာတရားဘယ်သူတွေပါလဲခန္ဓာ၅ပါးခန္ဓာ၅ပါးယုံနာ၂ပါးအဲ့ဒါဒီဒုက္ခသစ္စာတရားပြောကြည့်စမ်းခန္ဓာ၅ပါးယုံနာ၂ပါးဒီဒုက္ခသစ္စာတရားဒီလိုမလားဒီတော့ခန္ဓာ၅ပါးမတိတာဘယ်လိုကြောင့်တော့ယုံနာနှပါမသိတာဘလူကြောင့်တော့ဖြစ်သဘောပြသဘောတွေမသိတာဘလူကြောင့်တော့အဝိဇ္ဇာကြောင့်နော်ယနေ့ခန္ဓာ၅ပါးသိအောင်လုပ်နေတယ်မသိဘူးဘလူရှိလို့တော့ယနေ့ယုံနာတရားတွေသိအောင်လုပ်နေတယ်မသိဘူးဘလူရှိလို့တော့ယနေ့ဖြစ်သဘောပြသဘောတွေသိအောင်လုပ်နေတယ်မသိဘူးဘလူရှိလို့တော့ယနေ့ဆိုတာပါတယ်နော်ယနေ့ယနေ့ဟလားယနေ့အခုဒီလိုမလားအခုခန္ဓာ၅ပါးမပေါ်ဘူးလားပေါ်နေလားမိမိတဏ္ဍာခန္ဓာ၅ပါးမရှိဘူးလားရှိသိလားမသိပါဘူးဘယ်လိုရှိလို့တော့မိမိတဏ္ဍာမှာယုံနာနေမရှိဘူးလားရှိသိလားဘာဖြစ်လို့တော့ဘယ်တော့ကမသိတာလဲဘယ်တော့ကမသိတာလဲအခုမသိတာဘယ်တော့ကမသိတာလဲအခုမသိတာအခုမသိတာဒီလိုမလားယောက်ျားနေဘယ်တော့ကပေါ်အခုပေါ်တယ်အခုပေါ်တော့အခုသိလားအခုပေါ်တယ်အခုမသိဘူးအခုပေါ်တယ်အခုမသိဘူးမသိတာဘယ်လိုတော့ဒီတော့ဝိဇ္ဇာသည်နံပါတ်၁ကွယ်ထမ်းမှာဝိဇ္ဇာအတိတ်ကာလလို့ပြောပေမဲ့အတိတ်ကာလမှာဖြစ်ခဲ့တယ်လို့ပြောပေမဲ့အတိတ်ကာလမှာထင်ရှားလို့သာအတိတ်ကာလမှာဖြစ်ခဲ့တယ်လို့ပြောတာအခုလောလောဆယ်ကောသူမရှိဘူးလားရှိအတိတ်ကာလမှာဖြစ်ခဲ့ဘူးလို့အဝိဇ္ဇာတည်းအတိတ်ကာလအကြောင်းတရားလို့ပြောခဲ့တယ်ဒါပေမဲ့လို့လည်းယခုချိန်ခါမှာမသိမှုလည်းရှိနေတဲ့အချိန်တည်းမသိတဲ့အချိန်တည်းအချိန်တည်းအဝိဇ္ဇာမရှိဘူးလားရှိဘယ်ချိန်မှာရှိမသိတဲ့အချိန်မှာရှိဘယ်ချိန်မှာရှိတော့အခုမသိရင်အခုအဝိဇ္ဇာရှိတယ်ဟုတ်တယ်မလားမနေ့တုန်းကမသိရင်မနေ့ကအဝိဇ္ဇာဖြစ်ခဲ့ဘူးတယ်တနေ့တုန်းကမသိရင်တနေ့တုန်းကအဝိဇ္ဇာဖြစ်ခဲ့တယ်ဒီနေ့မသိရင်အခုမသိရင်အခုဖြစ်နေတာအခုဖြစ်နေတာအခုဖြစ်နေတယ်ဆိုကြတဲ့ကောကဒီအဝိဇ္ဇာသည်အတိတ်လားနာဂလားပြစ္ဆုတ်ပန်လားဒီလိုဆိုတော့အတိတ်ကာလမှာထင်ရှားလို့အတိတ်တရားလို့ပြောခဲ့ပြီမဲ့ယခုလောလောဆယ်ပြစ္ဆုတ်ပံမှာလည်းပဲအဝိဇ္ဇာမရှိဘူးလားရှိပါဘူး။အဲ့ဒီလိုလေးသဘောပေါက်လာတယ်။ဒါမှမဟုတ်လား။ဒီတော့အတိတ်ကာလတုန်းကအဝိဇ္ဇာရှိခဲ့ဘူးတဲ့။အတိတ်ကာလတုန်းကအဝိဇ္ဇာဒီအတိတ်ကာလမှာပဲချုပ်ပြီးခဲ့ပြီ။အတိတ်ကာမလမှာပဲဖြစ်တယ်ဖြစ်ပြီးတော့ချုပ်ပြီးခဲ့ပြီ။သူ့ကိုပြန်ပြီးတော့ရှုလို့ရပါမလား။ဒီတော့ဝိဇ္ဇာရဲ့တပည့်ဝိဇ္ဇာကိုရှုလို့တဲ့ပုဂ္ဂိုလ်တယောက်ဒီအတိတ်ကိုလှမ်းမြှောက်ရှုရမလားယခုလောလောဆယ်ရှုရမလားယခုလောလောဆယ်ကဝိဇ္ဇာမရှိဘူးလားရှိဘယ်ချိန်မှာရှိမသိတဲ့ချိန်မှာရှိတာဒီတော့မသိတဲ့ချိန်နဲ့အချိန်နဲ့ဟာအဝိဇ္ဇာရှိတဲ့ချိန်ပဲလို့သဘောထားပြီးတော့အဲ့ဒီအဝိဇ္ဇာကိုအာယုံပြုကြည့်ရင်အဝိဇ္ဇာကိုရှုလို့မရဘူးလားရသွားလားဟုတ်ပြီအကြံမင်းပြောလိုက်တာကအတိတ်ကိုမရှုနဲ့အနာဂတ်ကိုမရှုနဲ့ဘယ်ကိုရှုရမှာလဲပစ္စုပန်ကိုရှုဒီလိုမလားအခုဝိဇ္ဇာတရားတွေအတိတ်မှာဖြစ်ခဲ့တယ်ရေပုံရ
ပစ္စုပ္ပန်မှာကောင်းမဖြစ်ဘူးလားဖြစ်လား
ဖ
ြစ်တာပဲဒါကြောင့်မလို့ပစ္စုပ္ပန်မှာအတိတ်အဝိဇ္ဇာကိုရှုမရပေမဲ့ပစ္စုပ္ပန်ဝိဇ္ဇာကတော့ရှုလို့ရတာပေါ့တကယ်မှလားရှင်းလားကျန်တော့တခါကျတော့သင်္ခါရကိုကြည့်သင်္ခါရတရားဘယ်လိုပါလဲပြေလောအထုတ်တာတရားကိုကောက်တော့ဘယ်လိုကောက်စေရနာကိုကောက်ဒါမလားသင်္ခါရသည်ကံကံစရာစေရနာပြောကြည့်စမ်းသင်္ခါရသည်ကံကံစရာစေရနာပြန်ပြောကံစရာစေရနာကာယကံရှိတယ်ဝစီကံရှိတယ်မနောကံရှိတယ်အဲ့ဒီ၃မျိုးထဲမှာစေရနာသည်กายกาลวจีกาลมโนกาลบากันน่ะแหละพอพี่สิรณาที่มโนกันดีแล้วมะล่ะดีแล้วสรกายกันสรก็แล้วเป็นติชาจองผิดล่ะสิรณาจองผิดล่ะสิรณาก็จองผิดล่ะได้กายกันก็อโจตะซองเตียปิ้ลุส่องยัดตาจี้พี่รอกายกันโลเปล่าไล่ตาตลอดอะไรส่องยัดมุกก็แล้วเป็นสิรณาไม่ปาเว้นเนี่ยผิดป่ะဒီကြမှာเนาะဒီနေ့လူတွေအများမြင်ပါတော့လူတဲ့ကံနေဒါနကုသိုလ်ကံနေမလို့ဘုလားလို့ဘာကံလို့လဲဒါနကုသိုလ်ကံဟုတ်တယ်မလားအများမြင်တာကလူနေတဲ့ကာယကံကိုမြင်နေတာမလားလူတယ်လို့ပြောဆိုနေတဲ့ဝစီကံကိုမြင်နေမလားဝစီကံကိုကြားတယ်ကာယကံကိုမြင်နေမနောကံကိုမြင်ရလားဒါပေမဲ့ဘနောတဲ့မှာလှူခြင်းတဲ့စေတနာမပါပဲနဲ့လှူခြင်းကိစ္စအထမြောက်ပါမြောက်ပါဗျာမနောတဲ့မှာလှူခြင်းတဲ့စေတနာမပါပဲနဲ့လှူခြင်းလိုက်တာလို့ပြောပါမလားမပါပါဗျာဒီတော့ကာယကံဝစီကံကုဖြစ်လာခြင်းသည်ဘလို့ကြောင့်ဖြစ်လာတာတော့မနောကံသည်ဒီကောကောက်လိုက်တော့ဘလို့ကောက်မလဲစေတနာကိုကောက်အဲ့ဒီစေတနာရင်ခံပြီးတော့မနောကံဖြစ်တဲ့ကာယကံဖြစ်တဲ့ဝစီကံဖြစ်တယ်ဒါကြောင့်စေရနာသည်အဓိကကံတရားစေရနာသည်အဓိကဖြစ်တဲ့ကံတရားကာယကံကိုကြည့်လဲတရားကိုကောက်တော့ဘလို့ကောက်မလဲစေရနာကောက်ဝစီကံကြည့်လဲတရားကိုကောက်တော့ဘလို့ကောက်မလဲစေရနာပဲကောက်ရမှာပဲဟုတ်တယ်မလားဟောပြီးဒါဖြစ်ရင်အလှူဒါနပြုတယ်ဆိုတာဟာလည်းပဲတရားကိုကောက်တော့စေရနာတိလာဆောက်တည်တယ်ဆိုတာလည်းတရားကိုကောက်တော့ပါလေစေတနာပါဒါလည်းစေတနာပဲเนาะဒါလည်းစေတနာပဲသမထကုသိုလ်တွေဝိပဿနာကုသိုလ်တွေပြုတယ်တရားကိုကောက်တော့ဘလို့ကောက်မလဲစေတနာပါဒါလည်းစေတနာပဲအဲ့ဒီစေတနာသည်သင်္ခါရပညာပိသင်္ခါရဆိုတာရှိတယ်အပညာပိသင်္ခါရဆိုတာရှိတယ်အနိစ္စာပိသင်္ခါရဆိုတာရှိတယ်ပညာပိသင်္ခါရဆိုတာကကုသိုလ်စေတနာကာမကုသိုလ်စေတနာနဲ့ရူပကုသိုလ်စေတနာအာဘောညာပိသင်္ခါရသရကအာကုသောစေရနာအာနိဇာပိသင်္ခါရသရကအာရူပကုသောစေတနာဒီလိုမလားကာမတုကုသောစေရနာရူပကုသောစေရနာအာကုသောစေရနာအာရူပကုသောစေရနာအဲ့ဒီစေရနာအလုံးကိုတရားခေါ်မှလားသင်္ခါရခေါ်မှလားနာမတပ်ပြသံပါဆိုရင်ပုံညာပိသင်္ခါရအာပုံညာပိအာနိသာရိသင်္ခါရကဘယ်နှမျိုးသုံးပါးကံကဘယ်နှမျိုး၄မျိုးသင်္ခါရက3မျိုးကံက4မျိုးတပတ်ပါလားအဲ့ဒီသင်္ခါရ3မျိုးကံ4မျိုးကိုတရားကိုကောက်လိုက်တော့ဘယ်လိုကောက်မလဲစေရနာကိုကောက်အဲ့ဒီစေရနာကိုယခုပရိစ္ဆေသမောပတ်တရားတော်ထဲမှာတရားနေရာမှာဟောတာဒါလားနံပါတ်1ကွယ်ထဲမှာဟောတာတိကွယ်ဆိုတော့တိလနာကာလပိစုံပန်လားအတိတ်ကာလဘယ်တော့ကဖြစ်ခဲ့ဘူးတော့အတိတ်ကာလကဖြစ်ခဲ့ဘူးတဲ့လွန်လေပြီတော့အတိတ်ကာလလို့ရေးထားတယ်ဒေချာကြည့်တွေ့လားလွန်လေပြီတော့အတိတ်ကာလဟောပြီနော်လွန်လေပြီတော့အတိတ်ကာလတုန်းကထင်ရှားလို့လုံးလည်ပြီးတော့တိတ်ကလာတဲ့မှာထဲ့ပင်ထဲ့ထားကြတော့လည်းပဲယခုလောလောဆယ်ကောစေရနာလေးတွေမရှိဘူးလားရှိအခုတရားနာကျင်တဲ့စေရနာအခုတရားထိုင်ကျင်တဲ့စေရနာအခုလူကျင်တဲ့စေရနာ
အခုသီလဆောက်တည်ခြင်းနဲ့စေရနာမပြေဘူးလားဖြင့်ကိုရင်ကလည်းဟောဒီဓမ္မယုံကြည်ရောက်လာတာကိုကစေရနာမပါလို့လားပါလို့လားစေရနာကမပါရင်ဒီနေရာရောက်ကုန်မလားဘူးဒီနေ့ဆုံးနေဆက်ကတဲ့ဘာကြောင့်ကတ်စေရနာရှိလို့ကတ်ဒီနေ့လူတန်းပေါ်ရပစ္စည်းတွေလူတန်းတဲ့ဘာကြောင့်လှူဒီနေ့သီလတွေယူတဲ့ဘာကြောင့်ယူဒီနေ့တရားနာတဲ့ဘာကြောင့်နာဒီတော့ဟောဒီစေရနာတိတေကာလမှာဟောထားပြီမဲ့လို့လည်းပဲရလောလောဆယ်ပြစ္ဆုတ်ပံမှာလည်းပဲမရှိဘူးလားရှိလောလောဆယ်ပြစ္ဆုတ်ပံမှာစေရနာလေးတွေရှိနေအဲ့ဒီစေရနာတိကံသင်္ခါရဒီလိုမလားဒီတော့သင်္ခါရသာတိတ်မှာသာရှိတာလားပြစ္ဆုတ်ပံမှာကောမရှိဘူးလားပြတဲ့အတိတ်ကံကိုနှမ်းပြီးတော့ဝိပဿနာရှုလို့ရပါမလားအဲကံကိုသာဝိပဿနာရှုရမှာလေပစ္စောပန်ကံကိုသာဝိပဿနာရှုရှင်းလားပြေသာဝိဇ္ဇာကလည်းပဲအတိတ်ကာလမှာဟောတာပဲမဲ့လောလောဆယ်ပစ္စောပန်မှာလည်းအဝိဇ္ဇာရှိတယ်လို့မှတ်သင်္ခါရကိုလည်းတိတ်ကာလမှာဟောတာပဲမဲ့လောလောဆယ်ပစ္စောပန်မှာလည်းပဲသင်္ခါရရှိတယ်လို့မှတ်နော်ပြေသာပစ္စောပန်ထဲမှာအဝိဇ္ဇာလည်းပါလာပြီသင်္ခါရလည်းပါလာပြီအဝိဇ္ဇာနဲ့သင်္ခါရပစ္စောပန်ထဲဘလုံးနည်းနဲ့ရောက်လာတယ်လေရောက်လာတော့ဘယ်နေရာမှာထည့်ထားမလဲကြည့်လိုက်ရင်နံပါတ်3ကွက်ထဲမှာထည့်ထားတယ်တွေ့လားနံပါတ်3ကွက်ထဲမှာဘယ်နဲ့ဘယ်လိုတွေ့တော့အဝိဇ္ဇာနဲ့သင်္ခါရမတွေ့ဘူးလားတွေ့သရောတိပင်ရင်းကဘယ်နေရာမှာရှိတော့အတိတ်ကာလလွန်လေပြီးတော့အတိတ်ကာလမှာရှိတယ်ဒီလိုမလားသူတို့ရဲ့ဖယင်းကဘယ်နေရာမှာရှိတဲ့တရားတွေတော့လွန်လေပြီးသောအတိတ်ကာလမှာရှိတဲ့တရားနော်လွန်လေပြီးသောအတိတ်ကာလမှာထင်ရှားတယ်လွန်လေပြီးသောအတိတ်ကာလမှာဖြစ်များတယ်ဒါကြောင့်လွန်လေပြီးသောအတိတ်ကာလလို့ပြောတယ်ဒါပေမဲ့လို့လည်းပဲယခုပြည့်စက်ပြည့်စုံပါကာလမှာလည်းအဲ့ဒီတရားတွေမရှိဘူးလားရှိရှင်းပြန်ရှင်းရတာလည်းပြည့်စုံပါကြတာသူတို့ဒီထင်ရှားတဲ့တရားလားမထင်ရှားတဲ့တရားမထင်ရှားတဲ့တရားမို့လို့ဘလုံးတော့ကနေသွားထည့်ထားတယ်လဲမင်းရင်တဏဥပါဒံကံတို့ရဲ့နောက်မှာသွားထည့်ထားတယ်ဟုတ်လားဘလုံးတော့မှာသွားထည့်ထားလဲထင်ရှားလို့လားမထင်ရှားလို့လားအတိတ်ကာလတုန်းကတော့ဝိဇ္ဇာသင်္ခါရထင်ရှားတာပေါ့အော်ပြည့်စုံပါကာလမှာကြတော့အဝိဇ္ဇာသင်္ခါရနဲ့တဏှာဥပါဒံကံနဲ့ဘလုကပေါ်ပြီးတော့ထင်ရှားတော့တဏှာဥပါဒံကံကပေါ်ပြီးတော့မထင်ရှားဘူးလားထင်ရှားလားအဲ့ဒါကြောင့်မလို့ပြစ္ဆုတ်ပံမှာဖြစ်ပင်ထင်ရှားတော့လည်းပဲဘယ်နေရာမှာသွားထားလဲတဏှာဥပါဒံကံတို့ရဲ့နောက်သွားပြီးတော့ထားတာဟုတ်လားဘလုံးတော့မသွားထားပါလေဒီတော့ပြစ္ဆုတ်ပံအကြောင်းတရားတဟာပင်ရင်တရားက3မျိုးဖြစ်တဲ့လို့ယူလိုက်ရတာက2မျိုးပင်ရင်တရား3မျိုးကဘယ်လိုပါလဲတဏှာဥပါဒံကမ္မဘဝယူသိလို့ယူလိုက်ရတာကဘယ်လိုပါလဲအားလုံးပေါင်းလိုက်တော့ပြစ္ဆုတ်ပံအကြောင်းတရားဘယ်နှပါသာဘာတွေ့ပြီနော်ပင်ရင်တရားကဘယ်နှပါယူသိလို့ယူလိုက်ရတာကဘယ်နှပါအားလုံးပေါင်းတော့ဟုတ်ပြီဒီလိုဆိုတော့အတိတ်တရားကိုဝိပဿနာရှုလို့မရပင်မဲ့လို့လည်းပဲသရောတိမကင်းရမကင်းကြောင်းအနေနဲ့ပြစ္ဆုတ်ပံနဲ့ရောက်လာပြီဆိုတော့ရှုလို့မရနိုင်ဘူးလားရနိုင်လားရနိုင်သွားပြီလို့တတိမှတ်လိုက်ဟုတ်တယ်မလားကဲကောင်းပြီဒါပဲဟောဘက်ကိုကြည့်လိုက်တဏှာယဥပါဒယကမ္မဘဝယတရား3မျိုးအဲ့ဒီတရား3မျိုးဒီပစ္စုပ္ပန်မှာဖြစ်တဲ့အကြောင်းတရားလားအကျိုးတရားလားအကျိုးတရားပါဗျာ။ဘာတရားအနေနဲ့ဖြစ်တော့အကြောင်းတရားအနေနဲ့ဖြစ်တယ်။အကြောင်းတရားမဟုတ်လို့နံပါတ်3ကိုတည်းထည့်ထားတာပေါ့။ရှင်းရလား။ရှင်းပါပြီ။ဘာဖြစ်လို့နံပါတ်3ကိုထဲမှာသွားထားတော့နံပါတ်2ကိုကအကျိုးတရားနံပါတ်3ကိုကအကြောင်းတရားဒါကမလားအကြောင်းတရားဟုတ်ပြီနံပါတ်2ကကအကျိုးတရားနံပါတ်3ကကအကြောင်းတရားဆိုတော့ဝိပဿနာတကယ်ရှုတဲ့နေရာမှာ
အကြောင်းတရားရှိရမလားအကျိုးတရားရှိရအကျိုးတရားရှိဆိုတော့နံပါတ်3ခွဲ့မှာရှိတယ်တဏှာရယ်ဥပါဒံရယ်ကမ္မဘဝရယ်အဝိဇ္ဇာရယ်သင်္ခါရရယ်တို့ကိုရှုလို့မရဘူးဆိုတဲ့အဓိပ္ပာယ်မရဘူးလားရောက်ရောက်နေတာကိုနော်အဲ့ဒီအဓိပ္ပာယ်ရောက်နေသေးတယ်နော်အဲ့ဒီတော့ရောင်းနေတဲ့တော့ဖြစ်လာတဲ့အခါမှာဝိပဿနာရှုလို့မရတော့ဘူးဆိုရင်အဲ့ဒီတရားတွေမိမိတို့ရဲ့တဏ္ဍာမှာဉာဏ်နဲ့ဖြစ်နေတဲ့အခါကျတော့ဝိပဿနာလည်းရှုလို့မရဘူးဆိုရင်ဒီတိုင်းပဲတို့ကိုကြည့်နေရမလားကြည့်နေလို့မဖြစ်ဘူးတို့ကိုလည်းမဖြစ်ဖြစ်တဲ့နည်းနဲ့ရှုရမှာပဲမရှုဘဲထားလို့မရဘူးဟုတ်လားမရှုဘဲထားလို့မရဘူးဆိုတာဘာဖြစ်လို့ပြောရတာလဲပြီးတော့အိမတရန်ဆိုင်တဲ့နွားတို့ကြွဲတို့ကိုဒီတိုင်းကျုံးမရှိဘဲနဲ့လွတ်ထားရင်ရထဲရောရမှာအတတဲတွေမပေးဘူးလားပေးအိမတရန်ဆိုင်တဲ့ခွဲတွေနွားတွေကြွဲတွေဒီတိုင်းလွတ်ထားမယ်ဆိုလို့ချင်းရထဲရောရမှာအတတဲတွေပေးကုန်မှာပေါ့ဒီတော့အိမတရန်ဆိုင်တဲ့နွားတွေကြွဲတွေခွဲတွေမြင်းတွေကိုဒီတိုင်းထားရမလားခြိထားရမလားကျိုးခြိထားရမယ်လောင်ရင်းနဲ့ထည့်သိရင်လောင်ရင်းနဲ့ထည့်ထားရမယ်ကျိုးခြိသိရင်ကျိုးခြိထားရမယ်တရုတ်ကောင်မဲမဲပြစောင့်ကြည့်နေမှအနေနဲ့ကင်းမှာပေါ့လဲလို့သပဲထားလို့အနေနဲ့ကင်းမှာမလားအဲ့ဒီလိုပဲတဏှာတွေဥပါဒဏ်တွေကံတွေအဝိဇ္ဇာတွေသင်္ခါရတွေတရုတ်ကအကြောင်းတရားဘာရဲ့အကြောင်းလဲလို့မေးရင်ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားအကြောင်းသရပြဘာရဲ့အကြောင်းတရားပါလေဒုက္ခဖြစ်ခြင်းရဲ့ခဏဒုက္ခတွေဖြစ်နေတာသာကြတာဘလို့ကြောင့်ဖြစ်တော့အဝိဇ္ဇာသင်္ခါရတဏှာဥပါဒကံအဲ့ဒီအကြောင်းတရား၅မျိုးကြောင့်ဒုက္ခတွေဖြစ်နေတာဟုတ်ရဲ့လားဒီနေ့ဒုက္ခတွေဖြစ်နေကြတာဘာကြောင့်ဖြစ်နေတာတော့ဘာအကြောင်းတွေကြောင့်ဖြစ်နေတာပါလဲတဏှာဥပါဒကံမဘဝဆိုတဲ့အကြောင်းတရား၅မျိုးကြောင့်ဒုက္ခတွေဖြစ်နေကြတာဒီလိုမဟုတ်လားအဝိဇ္ဇာသင်္ခါရတိသောအကြောင်းတရားကြောင့်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏယုံသလရဏဘတ္တဝေဒနာဒုက္ခသစ္စာတွေမပြေဘူးလားဖြင့်အဝိဇ္ဇာသင်္ခါရတိဟုသောအကြောင်းတရားကြောင့်တဏှာဥပါဒကာမတဏှာဝိညာဏယုံသလရဏဘတ္တဝေဒနာဆိုတဲ့အကျိုးတရားတွေဒုက္ခသစ္စာတွေဖြစ်နေကြတယ်ပဋိစ္စသမုပ္ပါဒ်တရားမှာဖြေရှားကြည့်ဒီတိုင်းမတွေ့လိမ့်မယ်ဟုတ်လားအဝိဇ္ဇာသင်္ခါရဆိုတဲ့အကြောင်းတရားကြောင့်ဘာကျိုးတရားတွေဖြစ်တော့ဝိညာဏယောသတ္တယရဏသတ္တဝေရဏပြစ္ဆုတ်ဘဘဝမှာဘာတွေဖြစ်တယ်အကျိုးတရားတွေဖြစ်ဘာတိစ္ဆာတွေဖြစ်တော့အဲဒီဒုက္ခတိစ္ဆာဆိုတဲ့နံပါတ်၄အကွက်မှာရှိတဲ့ဒုက္ခတိစ္ဆာတွေဖြစ်အောင်ဘယ်တရားကကျေစုပြုပေးလိုက်တာလဲအဝိဇ္ဇာသင်္ခါရကကျေစုပြုပေးလိုက်တာပါတဲ့နော်အဝိဇ္ဇာသင်္ခါရဆိုတဲ့အကြောင်းတရားကြောင့်ပိစုတ်ပံမှာဝိညာဏယုတ်တလာရဏဖဒဝေရဏဖြစ်တယ်။အဝိညာဏယုတ်တလာရဏဖဒဝေရဏကဘာတိစ္စာ ဒုက္ခတိစ္စာ အဲဒီဒုက္ခကိုဖြစ်စေတတ်တဲ့အဝိဇ္ဇာသင်္ခါရကဘာတိစ္စာ ဒီတော့သမုဒယတိစ္စာနာမည်ရခြင်းသိပင်လျင်တခြားကြောင့်နာမည်ရတာလားဒုက္ခတိစ္စာကိုဖြစ်စေတတ်လို့နာမည်ရတာလားဒုက္ခသစ္စာကိုဖြစ်စေတဲ့အကြောင်းတရားကသမုဒယသစ္စာအကျိုးတရားကဒုက္ခသစ္စာအဲဒါကြောင့်ဝိဇ္ဇာသင်္ခါရရလို့ဖြစ်လာရင်သူ့ရဲ့အကျိုးရလာသည်ဘာသစ္စာတော့အဝိဇ္ဇာသင်္ခါရကအကျောင်းသမုဒယသစ္စာရလာမယ်အကျိုးရလာကဘာသစ္စာလဲဒုက္ခသစ္စာဒီလိုမလားဝိဇ္ဇာသင်္ခါရကဘာသစ္စာရလာမယ်အကျိုးတရားကဒါကြောင့်ဝိဇ္ဇာသင်္ခါရသည်တရားကိုကျိုးပိစေတာလားဒုက္ခသစ္စာကျိုးပိစေတာလားဒါကြောင့်ဒီတိုင်းထားမယ်ဆိုရင်ဝိဇ္ဇာသင်္ခါရတွေဒီတိုင်းဖြစ်ခွင့်ပေးလိုက်မယ်ဆိုရင်လောကကြီးထဲမှာဒုက္ခသစ္စာတန်ត្រာလည်းတော့ဆုံးမမလားဒုက္ခသစ္စာတန်ត្រာလည်းတော့မဆုံးနိုင်ဘူးတဲ့နော်အဲဒါကြောင့်ဒုက္ခသစ္စာတန်ត្រာလည်းရချင်ပါတယ်ဆိုရင်အဝိဇ္ဇာသင်္ခါရကိုဒီတိုင်းထားရမလားထိမ့်ချုပ်ထားရမလားအမြဲတမ်းရိုင်းဆိုင်တဲ့နွားတွေကြွဲတွေခွေးတွေမြင်းတွေကိုဒီတိုင်းလှုပ်ထားရင်ဒုက္ခတွေရောက်နိုင်မယ်။ဒါကြောင့်ဒီတိုင်းမထားဘဲနဲ့ကြောကလေးတွေခြေထားမယ်၊လောင်ကလေးတွေထက်ထားမယ်ဆိုရင်ဒုက္ခမရောက်တော့ဘူးပေါ့ ဒီလိုမလားအဲဒါကြောင့်မိမိတို့ကလည်းပဲဒုက္ခသစ္စာမဖြစ်စေခြင်းမဘူးဆိုရင်အဝိဇ္ဇာသင်္ခါရဒီတိုင်းထားရမှာလားဉာဏ်နဲ့ထိကျုပ်ထားရမှာဉာဏ်နဲ့ထိကျုပ်ထားရမှာနော်ဟောပြီဒီဘက်ကိုကြည့်လိုက်ပြန်တော့လည်းပဲတဏှာရှိတယ်ဥပါဒဏ်ရှိတယ်ကမ္မဘဝရှိတယ်အကြောင်းတရားဘယ်လိုမျိုးရှိတော့အဲဒီကြောင်းတရားသုံးမျိုးရှိခဲ့တော့အနာဂတ်မှာခန္ဓာဘယ်နှပါးရမှာလဲသာတိဆိုတာလဲခန္ဓာဘယ်နှပါးလဲသရာဆိုတာလဲခန္ဓာဘယ်နှပါးလဲမရဏဆိုတာလဲခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးအဲဒီခန္ဓာ၅ပါးဒီပါဠိစာပါလေးအဲဒီဒုက္ခသစ္စာဒီဘယ်လိုကြောင့်ဖြစ်တဏှာကြောင့်ဖြစ်တယ်ဥပါဒါကြောင့်ဖြစ်တယ်ကမ္မဘဝကြောင့်ဖြစ်တယ်ကြောစားဘယ်လိုကြောင့်ဖြစ်တော့ခန္ဓာ၅ပါးဇာတိသရမရဏဆိုတဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုဖြစ်အောင်ဘယ်သူတွေကလုံပင်းလိုက်တယ်လဲမင်းရင်တဏှာဥပါဒံကာမဘဝကပြုလုပ်ပင်းလိုက်တာဘယ်လိုကပြုလုပ်ပင်းတော့ဒီတော့တဏှာဥပါဒံကာမဘဝကဒုက္ခဖြစ်ကြောင်းတရားဇာတိသရမရဏကဒုက္ခဖြစ်ကြောင်းတရားပြန်ပြောတဏှာဥပါဒံကာမဘဝကသာတိသရမရဏကဒုက္ခဖြစ်ကြောတရားအဲ့ဒီဒုက္ခတွေဒုက္ခသစ္စာတွေဖြစ်အောင်ပြုလုပ်ပေးတတ်လို့တဏှာသည်ပါတိစ္ဆာဥပါဒံသည်ပါတိစ္ဆာကာမဘဝသည်ပါတိစ္ဆာဘာကြောင့်သမုဒယသစ္စာလို့ခေါ်ရလဲဒုက္ခသစ္စာကိုဖြစ်စေတတ်လို့သမုဒယသစ္စာပြောကြည့်စမ်းဒီတော့ဒုက္ခသစ္စာကိုဖြစ်စေတတ်တဲ့အကြောင်းတရားဒီအလုံးပေါင်းတော့ဘယ်နှပါလဲဘယ်သူတွေပါလဲအဝိဇ္ဇာရယ်သင်္ခါရရယ်တဏှာရယ်ဥပါဒံရယ်ကာမဘဝရယ်ဒီလိုမလားအဲ့ဒီတရားတွေကဒုက္ခကိုဖြစ်စေတတ်တဲ့အကြောင်းတရားတွေဆိုတော့သရုပ်ကိုဒီတိုင်းထားလိုက်မယ်ဆိုရင်ဒုက္ခတွေကြီးပဲဖြစ်လို့လက်ဆက်တပ်ပါမလားဒုက္ခသံသရာကျင်းလဲလို့လက်ဆက်တပ်ပါမလားယုံနာခန္ဓာတွေထက်ကတက်ကဖြစ်လို့လက်စသတ်ပါမလားဒုက္ခသန္ဓရာကျင်လေတော့မယ်ယုံနာခန္ဓာဆိုတဲ့သန္ဓရာကျင်လေတော့မယ်ခန္ဓာသန္ဓရာကျင်လေတော့မယ်ပဋိစ္စသမုပ္ပါဒ်သန္ဓရာကျင်လေတော့မယ်သန္ဓရာကျင်လေတာဒုက္ခတွေကျင်လေတာပဲဟုတ်ရဲ့လားအဲဒါကြောင့်အဲ့ဒီဒုက္ခတွေကိုဘုန်းကြီးတို့ပရိသတ်တွေကမဖြစ်စေခြင်းမဘူးဆိုရင်တခြားတတ်ရမလားအကြောင်းတရားတတ်ရမလားအကြောင်းတရားတရားမှာပေါ့အကြောင်းတရားကဘယ်နှပါလဲ၅ပါးဒီတရားတရားမယ်ဟုတ်လားအရိတရားတတ်တဲ့အခါကျတော့ခေါင်းကြီးတို့ပြည့်တတ်တယ်နော်အရိတရားကလည်းပဲအတိတ်ကာလမှာလည်းဖြစ်တယ်အနာဂတ်ကာလမှာလည်းဖြစ်တယ်ပြီးတော့ဘာကာလမှာလည်းဖြစ်တယ်ဘယ်တရားကိုတတ်မှအရှင်ပြန်မှာလဲအကြောင်းတရားကအတိတ်အကြောင်းရှိတယ်အနာဂတ်အကြောင်းရှိတယ်ပြီးတော့ဘာအကြောင်းရှိတယ်ဘယ်အကြောင်းတရားမှာလဲပိစ္ဆောပံကြောင့်ဟောတန်းဘယ်ကြောင့်သားရမှာလဲပိစ္ဆောပံကြောင့်သားရမှာပေါ့အဝိဇ္ဇာနဲ့သင်္ခါရကပိစ္ဆောပံကိုရောက်လာပြီလေဟုတ်တယ်မလားပိစ္ဆောပံမှာအကြောင်းတရား၅မျိုးရောက်လာပြီမို့လားဒီတော့ပိစ္ဆောပံကိုကြည့်လိုက်မယ်ဆိုရင်အကြောင်းတရားက၅ပါးအကျိုးတရားက၅ပါးအကြောင်းတရား၅ပါးကဘယ်လိုတွေတော့အကျိုးတရား၅ပါးကဘယ်လိုတွေတော့ဟုတ်ပြီနော်ကဲအကျိုးတရား၅ပါးနဲ့အကြောင်းတရား၅ပါးပေါင်းလိုက်တော့10ပါးမဖြစ်ဘူးလားဖြစ်ပရိစ္ဆေသမောဘကအလုံးပေါင်းတော့12ပါးမလား2ပါးကျန်နေပါသေးတယ်ဒီ2ပါးပဲရောက်နေတော့အဲ့ဒီ2ပါးကဘယ်လိုတော့ဇာတိနဲ့ဘယ်ကာလမှာဖြစ်တော့အနာဂတ်ကာလမှာဖြစ်တဲ့ဇာတိနဲ့သရမရဏသို့တော်လည်းပဲခေါင်းတော်ပြိတ္တတွေကကဲသဘောပေါက်ကြည့်လိုက်တဲ့အခါကျတော့ဇာတိဆိုတာတခြားလားခန္ဓာ၅ပါးလားဘယ်လိုတွေပါလဲသရမရဏဆိုတာလည်းတခြားလားခန္ဓာ၅ပါးလားဘယ်လိုတွေပါလဲဟုတ်ဒီလိုဆိုတော့အရိတရား၅ပါးနံပါတ်1ကွာထမ်းမှာမရှိဘူးလားရှိဟုတ်ဒီလိုဆိုတော့
နှစ်ပါးနဲ့ဘောဓမ္မသတိ၅ပါးရှိနေတာဆိုတော့ဒီ၅ပါးဖြစ်တာဒီဇာတိလို့ပြောတဲ့အတွက်နှစ်ပါးနဲ့အကွဲ့ဟောဒီခန္ဓာ၅ပါးတည်းမှဇာတိတွေမရောက်ဘူးလားရောက်လာလားရောက်လာတာပဲနာမည်နေနဲ့ရောက်လာတယ်နော်နောက်တကဒီခန္ဓာ၅ပါးရင့်တာဒီစရာဒီခန္ဓာ၅ပါးပြတ်တာဒီမရဏဒီလိုမလားသာရိစရာလဲခန္ဓာဘယ်နှပါ၅ပါးသရစရာလဲခန္ဓာဘယ်နှပါမရဏစရာလဲခန္ဓာဘယ်နှပါဒီတော့ဇာတိစရာမရဏလို့ပြောလိုက်တာနဲ့ဒီကနေ့ခန္ဓာဘယ်နှပါလို့သဘောထားရမှာလဲခန္ဓာ၅ပါးလို့သဘောထားလိုက်တာနဲ့ဒီကနေ့နှစ်ပါးနဲ့ကွာထမဒီခန္ဓာ၅ပါးမရှိဘူးလားရှိနှစ်ပါးနဲ့ကွာထမဒီခန္ဓာ၅ပါးရှိတဲ့အတွက်ဇာတိစရာမရဏဒီလည်းပဲနှစ်ပါးနဲ့ကွာထမရောက်ဘူးလားရောက်နဗ္ဗနိကွက်ထဲရောက်လာတာပဲဒါမှမဟုတ်နဗ္ဗနိကွက်ကဘယ်ကာလဟောဇာတိစရာမရဏကနဗ္ဗလေးကွက်မှာဘယ်ကာလအနာဂတ်ကာလမှာဖြစ်တဲ့ဇာတိစရာမရဏသည်အခုကောမဖြစ်ဘူးလားဖြစ်နေလားနာဂတ်ကာလကျမှဇာတိစရာမရဏဖြစ်မှလားအခုလောလောဆယ်ကောမဖြစ်ဘူးလားဖြစ်နေလားဘယ်အချိန်မှဇာတိဖြစ်ဟုတ်ပြီပြည့်စုံမှကာလမှဘယ်ချိန်မှဖြစ်ခန္ဓာ၅ပါးဖြစ်တိုင်းဖြစ်တိုင်းဇာတိပါတယ်လေခန္ဓာ၅ပါးဖြစ်တိုင်းဖြစ်တိုင်းအဲ့ဒါဇာတိတွေဖြစ်နေတာဘောခန္ဓာ၅ပါးဖြစ်တာကိုဇာတိလို့ခေါ်ရမလားဒါဆိုဇာတိဘယ်ချိန်မှဖြစ်တော့အခုလောလောဆယ်ခန္ဓာ၅ပါးမဖြစ်ဘူးလားဖြစ်နေလားခန္ဓာ၅ပါးဖြစ်တဲ့အချိန်ပဲချိန်တော့မရှိဘူးနော်အဲ့ပြောနေလဲခန္ဓာ၅ပါးမရှိဘူးလားရှိသွားနေလဲထိုင်နေလဲအခုလောတရားနာနေလဲအခုလောတရားနာလဲခန္ဓာ၅ပါးနဲ့နာနေတာပဲသွားတော့လဲခန္ဓာဗဏ္ဍနဲ့သွားထိုင်တော့လဲခန္ဓာဗဏ္ဍနဲ့ထိုင်အိပ်တော့လဲခန္ဓာဗဏ္ဍနဲ့အိပ်ခန္ဓာ၅ပါးဖြစ်တာဖြစ်တာဘယ်လိုဖြစ်အဲ့ဒီခန္ဓာ၅ပါးဖြစ်ပြီးမပြတ်ဘူးလားပြတ်ပြတ်တိုင်းပြတ်တိုင်းဘယ်လိုခေါ်မရဏဘယ်လိုခေါ်မပြတ်ခင်အခိုက်အတန့်လည်းမရှိဘူးလားရှိလားဖြစ်တာနဲ့ပြတ်တာနှစ်ခုကြားဒီလိုမလားဖြစ်တာကဇာတိပြတ်တာကအဲ့ဒီနှစ်ခုကြားကာလလေးကဇရာအဲ့ဒီဇရာလေးကမရှိဘူးလားရှိနေလားဒီတော့ခန္ဓာ၅ပါးဖြစ်တိုင်းဖြစ်တိုင်းခန္ဓာ၅ပါးပြတ်တိုင်းပြတ်တိုင်းဇာတိနဲ့မရဏဖြစ်တာကိုဖြစ်တာဒါထာတော်အဖြစ်စရာကောင်းမရှိဘူးလားရှိနေလားဒီတော့လောလောဆယ်ဘုန်းကြီးတို့ပရိသတ်တွေခန္ဓာ၅ပါးရှိနေတာဖြစ်တဲ့အတွက်ဇာတိတွေမရှိဘူးလားရှိစရာတွေမရှိဘူးလားရှိမရဏတွေမရှိဘူးလားရှိတာမွေးလာမှဇာတိလို့မထင်နဲ့အိုလာမှစရာလို့မထင်နဲ့သေးမမရဏလို့မထင်နဲ့ဟုတ်ရဲ့လားမွေးလာတာလေးမြမဟဇာတိတော့ဖြစ်နေပြီဒီလိုမထင်နဲ့အိုလာတာမြင်တော့မှဇရာဖြစ်တယ်လို့မထင်နဲ့သေသွားတာမြင်တော့မှမရဏဖြစ်တယ်လို့မထင်နဲ့ဘယ်အချိန်မှဇာတိဖြစ်ခန္ဓာ၅ပါးဖြစ်တဲ့အချိန်မှဇာတိဖြစ်ပြောစမ်းဘယ်အချိန်မှမရဏဖြစ်ခန္ဓာ၅ပါးပြတ်တဲ့အချိန်မှဒီအချိန်ဒီမှာအခုလောလောဆယ်ထိုင်နေတော့ခန္ဓာ၅ပါးတွေမပြတ်ဘူးလားပြတ်ပြတ်ဘယ်အချိန်မှပြတ်ခန္ဓာ၅ပါးပြတ်တဲ့ဘယ်အချိန်မှပြတ်တော့ဖြစ်ပြီးတဲ့အချိန်မှပြတ်တယ်ဘယ်အချိန်မှပြတ်တော့ဖြစ်ပြီးရင်မနေ့ကမှပြတ်တာလားသဘက်ခံမှာပြတ်တာလားဘယ်အချိန်မှပြတ်တော့အခုဖြစ်အခုပြတ်ဒီတော့ဖြစ်တာသိရင်ပြတ်တာသိရမှာပေါ့ဒီလိုမလားဖြစ်တာသိရင်ပြတ်တာသိရင်လည်းဖြစ်တာသိရမယ်တချို့တရားပုဂ္ဂိုလ်ကဖြစ်တာကိုသတိထားမိတယ်တချို့တရားပုဂ္ဂိုလ်ကပြတ်တာကိုသတိထားမိတယ်ဖြစ်တာသတိထားမိရင်လည်းပဲပြတ်တာလည်းအတူတူသတိထားမိရမရဘူးလားရောက်ပြတ်တာကိုသတိထားမိရင်လည်းဖြစ်တာကိုလည်းသတိထားမိရမရဘူးလားရလား
အဲ့ဒါကြောင့်ဟာတို့တော့ဖြစ်ပဲမြင်တယ်ပြက်ပဲအပြက်မမြင်ဘူးလို့မထင်နဲ့ဖြစ်တာမြင်ရင်ဘာကိုမြင်ပြက်တာကိုမြင်ရင်ဘာကိုမြင်ဘာဖြစ်လို့တော့ဖြစ်ပြီးတိုင်းဖြစ်ပြီးတိုင်းပြက်သွားလို့ဒီလိုမလားဘယ်အချိန်ပြက်တော့ဖြစ်ပြီးတဲ့အချိန်ဖြစ်ပြက်တဲ့ဘယ်အချိန်ဖြစ်တော့အကြောင်းတိုက်ဆိုင်တဲ့အချိန်ဖြစ်ဖြစ်တာကြတော့လေဖြစ်တာပဲချင်းဖြစ်တော့အကြောင်းတိုက်ဆိုင်တဲ့အချင်းဖြစ်တယ်အကြောင်းတိုက်ဆိုင်တဲ့ဆိုတဲ့နေရာမှာခုနပြောခဲ့သလိုပထမတစ်ခုပြတ်သွားလို့နောက်တစ်ခုဖြစ်တာဒါလေးလည်းပါတာပေါ့ဟုတ်တယ်မလားတချို့တချို့အကြောင်းတွေကအများကြီးရှိတာကိုဟုတ်တယ်မလားအဲ့ဒီအကြောင်းအများကြီးတွေထဲမှာပထမတစ်ခုမပြတ်ဘဲနဲ့နောက်တစ်ခုဖြစ်ပါမဖြစ်ဘူးဒါတော့ဘာကြောင့်ဖြစ်လဲလို့မေးရင်အကြောင်းတိုက်ဆိုင်လို့ဖြစ်တယ်ဒါလည်းမှန်တာပဲရှိတဲ့ခုပြတ်သွားလို့နောက်တစ်ခုဖြစ်လာတယ်ဒါလည်းမှန်တာပဲဟုတ်တယ်မလားဒါလည်းမှန်တာပဲနော်အကြောင်းတိုက်ဆိုင်လို့ဖြစ်တယ်ဒါလည်းမမှန်ဘူးလားမှန်လားရှိကတစ်ခုပြတ်သွားလို့နောက်တစ်ခုစားထုတ်ဝင်လာတယ်ဒါလည်းမမှန်ဘူးလားရှိရတစ်ခုပြတ်သွားခြင်းသည်ပင်လည်းတခြားလားအကြောင်းလားနောက်တစ်ခုစားထုတ်ဝင်ခြင်းသည်အကျိုးရှိကတစ်ခုပြတ်သွားခြင်းသည်နောက်ကတစ်ခုစားထုတ်ဝင်လာခြင်းသည်ရှိကတကုမပြတ်ပဲနဲ့နောက်တကုဖြစ်ပါရှိတကုပြတ်လို့နောက်တကုဖြစ်တာရှိတကုပြတ်လို့အဲ့ဒီနောက်တကုပြတ်သွားလို့ဟမ်ရှိမဖြစ်တော့ဘူးလေနောက်တကုပြတ်လို့သူ့နောက်ကတကုထပ်ဖြစ်တယ်ဒီလိုမလားနောက်တကုပြတ်လို့သူ့နောက်ကတကုထပ်ဖြစ်တာအဲ့ဒီသူ့နောက်ကတကုပြတ်သွားရင်ဘာဖြစ်မလဲသုံးနောက်ကတကုထပ်ဖြစ်အောင်ပါပဲဟုတ်တယ်မဟုတ်လားပရမတကုပြက်လို့ပြက်လို့ဒုတိယတကုဖြစ်တယ်ဒုတိယတကုပြက်ရင်တတိယတကုပြက်တယ်ဖြစ်တယ်တတိယတကုပြက်ရင်သတ္တတကုဖြစ်တယ်ရှေ့ကဖြစ်ရှေ့ကပြက်နောက်ကဖြစ်သူကပြက်နောက်တကုဖြစ်သူကပြက်နောက်တကုဖြစ်သူကပြက်နောက်တကုဖြစ်ပြက်သွားတဲ့နေရာမှာအစာထိုးထိုးပြီးတော့ဖြစ်နေတယ်ဒီလိုမလားပြက်သွားတာကမရဏအစာတို့ဖြစ်တာကဇာတိသူကလည်းဒီတိုင်းဒီတက်နေတာလားဖြစ်ပြီးတော့ပြက်သွားတာကမရဏမပြက်ခင်တည်တက်နေတာကသရာဖြစ်လာတာကပြက်သွားတာကမပြက်ခင်တည်တက်တဲ့သဘောလေးကသရာအဲ့ဒီတော့ဇာတိတို့သရာတို့မရဏတို့သရာဘုန်းကြီးတို့ပြိတ္တတွေအိုမနာမသေမဖြစ်တာလားအခုကိုဖြစ်နေတာအခုကိုဖြစ်နေတာထိုင်နေတော့လည်းဖြစ်တာပဲသွားနေတော့လည်းဖြစ်တာပဲအဲ့ဒီတော့လည်းဖြစ်တာပဲယောက်ဇာတိနတ်ဇာတိယောက်ဇရာနတ်ဇရာယောက်ပြာတိနတ်ပြာတိယောက်မရဏနတ်မရဏခန္ဓာမဆက်တသဲသဲအမျက်မပြတ်မိမိရဲ့တဏ္ဍာမှာမပြုတ်လားဖြစ်တယ်အဲဒါကြောင့်ဇာတိဇရာမရဏကိုဟောအနာကမနပလေးကွက်ထဲမှာဟောထားပေမဲ့လို့လေလောလောဆယ်ပစ္စုပ္ပန်မှာလည်းနပတ်နှစ်ကွက်ထဲမှာလည်းပဲသာတိမရှိဘူးလားရှိသရာမရှိဘူးလားရှိမရဏမရှိဘူးလားရှိဒီတော့နဗလေးကွက်ထက်ကသာတိသရာမရဏဘယ်ရဲထက်နဗတ်တေးကွက်ကဝိဇ္ဇာနဲ့သင်္ခါရဘယ်ရဲထက်နဗတ်သုံးကွက်ရဲထက်အလုံးပေါင်းလိုက်တော့နဗတ်နှစ်ကွက်မှာ9ပါးနဗတ်သုံးကွက်မှာ9ပါးရှင်းနဗတ်နှစ်ကွက်မှာဘယ်နှပါဘယ်လူတွေရောက်လာလို့တော့ဇာတိသရမရဏရောက်လာလို့9ပါးသူရှိတာက9ပါးအသိရောက်လာတာကပေါင်းတော့နဗတ်သုံးကွက်ထဲမှာသူ့ငကိုရှိတာကအသိရောက်လာတာကအလုံးပေါင်းတော့9နဲ့ပေါင်းလောလောဆယ်ပြစ္ဆုတ်ပံကာလမှာကိုပဲပရိစ္ဆသမုပ္ပတ္တိယဘယ်နှပါးလဲ9ပါးလုံးဖြစ်နေတယ်ဒီလိုမလားဒီတော့အတိတ်ရှိဝမလားနာဂရှိဝမလားပြစ္ဆုတ်ပံရှိဝမလားပြစ္ဆုတ်ပံရှိဝတော့အတိတ်တုန်းကအဝိဇ္ဇသင်္ခါရလှမရှိပါနဲ့လောလောဆယ်ဖြစ်တဲ့အဝိဇ္ဇသင်္ခါရကိုရှိပါအနာဂတ်မှာပေါ်လက်တန့်ဖြစ်တဲ့ဇာတိသရမရဏမရှိပါနဲ့လောလောဆယ်ဖြစ်နေတဲ့ဇာတိသရမရဏကိုရှိပါဒါပြောတာဟုတ်တယ်မလားလောလောဆယ်ဖြစ်နေတဲ့ခန္ဓာ၅ပါးသည်ဇာတိခန္ဓာ၅ပါးရှိရင်ဇာတိရှိရမရဘူးလားရောက်လားခန္ဓာငါးပါးဖြစ်တာမြင်ရင်ဇာတိကိုမြင်တယ်ပြက်တာမြင်ရင်မရဏကိုမြင်တယ်ဟုတ်တယ်မလား ဟာဒီဘက်တော့ရှုတယ်ဘုရားဇာတိသရဏမနာမတွေ့ဘူးပြောကျင်နေလားပြိဿဘယောနာနေရှုတယ်ပြိဿဘခန္ဓာတွေရှုတယ်ယောနာခန္ဓာတွေတော့ရှုနိုင်ပါတယ်ဖြစ်တာလည်းတွေ့ပါတယ်ပြတ်တာလည်းတွေ့ပါတယ်ဒါပေမဲ့ဇာတိသရဏမနာဒီဘက်တော့မတွေ့ပါဘူးလို့များပြောကျင်နေလားဇာတိသရဏမနာဘယ်ချိန်မှတွေ့ဟောဒီပြိဿဘဘယ်ချိန်မှတွေ့ခန္ဓာငါးပါးဖြစ်တာကိုတွေ့ရင်ဇာတိကိုတွေ့တယ်လို့ခေါ်တယ်။ဒါဇာတိပဲအချိန်မှတွေ့တော့ခန္ဓာငါးပါးကိုတွေ့တဲ့အချိန်မှဇာတိကိုတွေ့တယ်။ခန္ဓာငါးပါးဖြစ်တာကိုတွေ့တဲ့အချိန်မှဇာတိကိုတွေ့တယ်။နောက်မရဏပဲအချိန်မှတွေ့တော့ခန္ဓာငါးပါးပြတ်တာကိုတွေ့တဲ့အချိန်မှမရဏကိုတွေ့ဒီလိုမလားပြန်ပြောခန္ဓာငါးပါးခန္ဓာငါးပါးဖြစ်တာကိုတွေ့တဲ့အချိန်မှဓာတိကိုတွေ့တယ်ခန္ဓာငါးပါးပြတ်တာကိုတွေ့တဲ့အချိန်မှမရဏကိုတွေ့သရာအကြောင်းဝင်သွားပြီပြန်ပြောခန္ဓာငါးပါးခန္ဓာငါးပါးပြတ်တာကိုတွေ့တဲ့အချိန်မှမရဏကိုတွေ့တယ်ဒီလိုမဟုတ်လားဒီတော့အတိတ်နာကရှိရမလားပြိဿဘရှိရမလားပြိဿဘရှင်ရှင်နဲ့ဇာတိသရဗန္ဒနာတွေမပါဘူးလားပါပါလားဟုတ်ပြီဒါဖြင့်အကြောင်းရှိရမလားအကျိုးရှိရမလားဘာတရားရှိရမလဲအကျိုးတရားကိုရှုဘာကိုရှုအကျိုးတရားရှုဆိုတော့ပြိဿဘမှာအကျိုးတရားကအာလုံပေါင်းတော့5ပါးအကျောင်းတရားကအာလုံပေါင်းတော့5ပါးဒီလိုမလားအခုကျောင်းတရားကိုရှိတော့ကျောင်းတရားတွေမကြံမလားကြံနေကြံနေတယ်လို့ထင်ရတာပေါ့တကယ်တမ်းကျတော့အာရိယကျောင်းတရားတွေကလည်းပဲခေါင်းတို့ပြိသက်တွေတဏှာတွေတခြားလားခန္ဓာတဏှာကိုခန္ဓာမြင်နေပြောတော့ဘာခန္ဓာတော့တဏှာတွေဘာခန္ဓာသင်္ခါရခန္ဓာဘာခန္ဓာပါလဲသင်္ခါရကလည်းဘာခန္ဓာအဲဥပါဒံကလည်းဘာခန္ဓာသင်္ခါရခန္ဓာပဲဘာခန္ဓာလဲကာမဘဝတဲ့စေတနာကလည်းဘာခန္ဓာတော့သူလည်းသင်္ခါရခန္ဓာပဲအဝိဇ္ဇာကလည်းဘာခန္ဓာတော့သူလည်းသင်္ခါရခန္ဓာပဲကံသင်္ခါရကလည်းဘာခန္ဓာတော့သင်္ခါရခန္ဓာပဲဒီလိုမလားဒီတော့အကြောင်းတရား၅မျိုးကိုခန္ဓာအနေနဲ့ပြောရင်ဘာခန္ဓာလဲဝင်မလဲအဝိဇ္ဇာဘာခန္ဓာသင်္ခါရဘာခန္ဓာသင်္ခါရခန္ဓာတဏဘာခန္ဓာဥပါရဘာခန္ဓာကာမဘဝဘာခန္ဓာသင်္ခါရခန္ဓာအဲ့ဒီသင်္ခါရခန္ဓာသရအတ္တိတရားတွေဖြစ်တဲ့အခါကျတော့သူတို့ကြည့်ဖြစ်တာလားဝိညာဉ်သရစိတ်နဲ့တွဲဖြစ်ဝိညာဉ်သရစိတ်နဲ့တွဲဖြစ်တာဘယ်လိုနဲ့တွဲဖြစ်တော့ဝိညာဉ်ဆိုတဲ့စိတ်နဲ့တွဲဖြစ်တာဒီလိုမဟုတ်လားအဝိဇ္ဇာသင်္ခါရတဏှာဥပါဒကံသရောจิตတိတပြောမယ်ဆိုရင်တခြားလားအကြောင်းတရားလားအကြောင်းတရားအကွဲအနေနဲ့ပြောတော့တခြားလားနံပါတ်1ကွဲလားနံပါတ်3ကွဲလားဒါပေမဲ့လို့လည်းပဲဘုန်းတော်ပြိသက်တွေဝိပဿနာလုံးဝအမြင်နဲ့ရှုလိုက်တဲ့အခါကျတော့ကြက်ကောင်းမိတာကတခြားလားမျက်စိကြည့်လားမျက်စိရဲ့ကြည့်ဒီလိုမလားဟောတာကတခြားလားအချင်းလားဟောပြီမြင်စေခြင်းနဲ့ဆင်းတဲ့တိုက်တော့ဗာစိတ်ပေါ်မယ်မြင်စိတ်ပေါ်မယ်ဟုတ်ရလားမျက်စိခြင်းသာတခြားလားယုံတရားလားအခြင်းကလည်းတခြားလားယုံတရားလားယုံတရားနှစ်ပါးပေါင်းလိုက်တာဗာတရားပေါ်တော့နာတရားပေါ်တာပဲနာတရားတခြားလားမြင်စိတ်အဲ့ဒီမြင်စိတ်တရားပေါ်လာတော့မြင်စိတ်တခြားလားဝိညာဉ်လားဝိညာဉ်တော့မြင်စိတ်ကလေးပေါ်လာတဲ့နေ့တပြိုင်တည်းအဲ့ဒီတရားသုံးမျိုးပေါင်းတာတခြားလားဖတ်တာလားအဲ့ဒီဖတ်တာဘယ်လိုနဲ့တွဲပေါ်မလဲမျက်စိကြည့်နေတွဲပေါ်မလားမြင်စိတ်အစင်းနဲ့တွဲပေါ်မလားမြင်စိတ်နဲ့တွဲပေါ်မလားဘယ်လိုနဲ့တွဲပေါ်မလဲမျက်စိကြည့်နေတွဲပေါ်မလားအစင်းနဲ့တွဲပေါ်မလားမြင်စိတ်နဲ့တွဲပေါ်မလားသုံးမျိုးလုံးပေါင်းတာကတော့မှန်တယ်သုံးမျိုးလုံးပေါင်းတာမှန်တယ်ဒါပေမဲ့လို့လည်းပဲတကယ်တော့သူနဲ့ရှင်မို့ကြတော့ဟောဒီဖသာသည်တခြားတရားလားနန္တရားလားနန္တရားဆိုဘယ်လိုနဲ့ရှင်မလဲ နတ်တရားစီနတ်တရားနဲ့ပဲရှင်ရမှာပေါ့ယောက်တရားနဲ့သွားရှင်လို့ရပါမလားမျက်စိကြည့်နဲ့သွားရှင်လို့ရပါမလားအခင်းနဲ့သွားရှင်လို့ရပါမလားဘယ်သူနဲ့ရှင်မလဲအဲဒီတော့ဟောရကမျက်စိအကြည့်ဟောရကအဆင်းမျက်စိကြည့်နဲ့ဆင်းတဲ့တိုက်တော့ဗာစိတ်ပေါ့မျက်စိကလေးပေါ်လာတယ်မျက်စိကြည့်ကယောက်လားနန်းလားအဆင်းကယောက်လားနန်းလားမျက်စိကအရိသမ္မာပေါင်းတာတခြားလားဖတ်တာလားဖတ်တာဒီယုံလားနန်လားနန်နာจิตတူသိအတွက်သွားရှင်ဟုတ်တယ်မလားအဲဒါကြောင့်ဖတ်တာဒီဘယ်လိုနဲ့ရှင်ဉာဏ်သိနဲ့ရှင်ဘယ်လိုနဲ့ရှင်တော့ဖတ်တာပြည့်စည်ရာဝရဏာဒီယုံလားနန်လားယုံလားနန်လားနန်ဆိုတော့လည်းဘယ်လိုနဲ့သွားရှင်မှာလဲဉာဏ်သိနဲ့ပဲသွားရှင်ရမှာဘယ်လိုနဲ့ရှင်တော့ထာတာပစ္စယဝေရဏဝေရဏပစ္စယတဏတဏအတိယုံလားနံလားနံဆိုတော့ဘယ်လိုနဲ့ရှင်းပါလဲမြင်သိနေမဲ့သားရှင်းပါပဲဒီလိုမလားအဲဒါမြင်စိတ်ကလေးပေါ်လာတဲ့အခါမှာဟောနပရိသတ်တွေထာတာလေးဖြစ်တယ်ဝေရဏလေးဖြစ်တယ်တဏလေးဖြစ်တယ်တဏပစ္စယဘယ်လိုတော့ဥပါဒနာဥပါဒနိယုံလားနံလားနံဆိုတော့လည်းတခြားလားမြင်စိတ်နဲ့ပဲရှင်းပါလားသိညုံအနေနဲ့ပြောတာမဟုတ်ဘူးเนาะအဘိဓမ္မာအနေနဲ့ပြောတာဟုတ်တယ်မလားဖရာဟောဒေသနာအနေနဲ့ပြောတာပါဠိတော်အနေနဲ့ပြောတာသိညုံအနေနဲ့ပြောရင်တော့မြင်စိတ်မှာတဏှာလည်းမရှင်ဘူးဥပါဒါလည်းမရှင်ဘူးဒါကဝိကြည်နဲ့ပြောတာအခုကဝိပန္နာလိုင်းကနေခြုံပြီးတော့ပြောတာဒီလိုမလားစက္ကုံသာပရိသရူပိသဥပိသရိဇဂုဝိညာဏဒေနသင်္ခိဖတ်တော်ဖတ်တာပစ္စယဝေရဏဝေရဏပစ္စယတဏှာဒီပါဠိကြီးပြောတာရှင်းရလားအဲ့ဒါမြေစကလေးပေါ်လာတာနဲ့တပြိုင်တည်းမြေစတော့မှဘလို့ဖြစ်ဖတာဖြစ်တယ်ဖတာဖြစ်ပြီးတော့ဝေဒနာဖြစ်တယ်ဝေဒနာဖြစ်ပြီးတော့စေတနာဖြစ်ပြီးတော့ဥပါဒံဖြစ်ပြီးတော့ဘလို့ဖြစ်မလဲကာမဘဝဖြစ်မှာတခြားကခန္ဓာတွေဖြစ်တာလားအဲ့ဒီခန္ဓာဖြစ်တာဘုန်းကြီးတို့ပရိသတ်တွေယနေ့သိသလားမသိဘူးလားမသိတာဘလို့တော့ဒီတော့အဝိဇ္ဇာလေးကမဖြစ်ဘူးလားဖြစ်လားဖြစ်တာပဲဒီတော့မလားတဏှာတွေဝိဇ္ဇာတွေဥပါဒါတွေဖြစ်တဲ့အခါကျတော့တဏှာဥပါဒါဝိဇ္ဇာတွေအုပ်ချုပ်တဲ့ကံတွေကမပြေလားဖြစ်လားအဲဒီကံကလည်းတခြားသောသင်္ခါရလားဟောသင်္ခါရဆိုတဲ့တရားကလေးလည်းအတူတူပေါင်းပြီးတော့မပြေလားဖြစ်ဒီတော့ဟောဒီထဲမှာကြည့်လိုက်မယ်ဆိုရင်ဟောတာကတခြားလားမြင်စိတ်လားမြင်စိတ်ဒီတခြားတရားလားအကျိုးတရားလားမြင်စိတ်ကြောင့်ဘလို့ဖြစ်ဝေဒနာဖြစ်တယ်ဝေဒနာတခြားလားအကျိုးတရားလားအမြင်စိတ်ကြောင့်ဖတ်တာဖြစ်တယ်ဖတ်တာကတခြားလားအကျိုးတရားလားဖတ်တာကြောင့်ဘလို့ဖြစ်ဝေဒနာကလည်းတခြားလားအကျိုးတရားလားအဲ့ဒီအကျိုးတရားတွေပေါ်မှာဘလို့တွေပြန်ပေါက်ဖွားတော့တဏှာရဲ့ဥပါဒံရဲ့ကမ္မဘဝရဲ့အဝိဇ္ဇာရဲ့သင်္ခါရရဲ့ဒီမှာတရား၅မျိုးဟုတ်တယ်မဟုတ်လားဒီထဲမှာတဏှာကမပါဘူးလားပါလားခံစားမှုလေးကဝေဒနာဝေဒနာကိုတာယာရာကတဏဆွဲလာတာကဥပါဒံအာထုတ်တာကကမ္မဘဝအရိခန္ဓာတွေဖြစ်နေတာကိုမသိတာကအဝိဇ္ဇာကြောင့်ဖြစ်တာကအာလုံးပေါင်းတော့အကြောင်းတရားဘယ်နှပါလဲအတိတ်ကာလမှာဖြစ်နေတာကလာလောလောဆယ်ဖြစ်နေတာလောလောဆယ်မြင်စက်ကလေးပေါ်တယ်ပေါ်တာကိုမသိရင်ဘယ်လိုတော့အဝိဇ္ဇာအဝိဇ္ဇာကြောင့်တခုခုပြုလုပ်ရင်တရားနာသင်္ခါရလားအဲ့ဒီမြင်စိတ်ကလေးပေါ်လာကောဒါကောသဘောကြတာကတရားလားတဏှာလားစွန့်လန်းတာကအာထုတ်တာကမတိတာကအာထုတ်တာကအာလုံးပေါင်းတော့ပြစ္ဆုတ်ပံမှာအကြောင်းတရားဘယ်နှပါအကြောင်းတရားလို့ပြောပေမဲ့လို့လည်းပဲအဲ့ဒီအကြောင်းတရားကလည်းပဲတရားနဲ့တွဲဖြစ်တာလားမြင်စိတ်နဲ့တွဲဖြစ်မြင်စိတ်ဒီတရားအပတ်မှာလားနံပါတ်2ကွတ်အကြောင်းတရားလားအကျိုးတရားလားဟောဒီတက္ကတရားတွေကလည်းမြေစင်းနဲ့တွဲဖြစ်တာဆိုတော့နံပါတ်2ခွဲထဲမှာလည်းသူတို့မပြေဘူးလားဖြစ်ပြီးတော့မြေစိတ်ကိုရှုရင်းနဲ့တဏှာကိုရှုမယ်ဥပါဒါကိုရှုမယ်ကမ္မဘဝကိုရှုမယ်အဝိဇ္ဇာကိုရှုမယ်သင်္ခါရကိုရှုဒီလိုမလားအဲ့ဒီတရားတွေရှုတဲ့နေရာမှာသူတို့ကြည့်သီးခြားရှုနေရမှာလားမြေစင်းနဲ့တွဲရှုအောင်မျက်စိကနေစင်းကိုကြည့်တယ်မြင်တယ်မြင်စိတ်ပေါ်တယ်သဘောကြတယ်တဏမတိတာကအဝိဇ္ဇာသဘောကြတာကတဏဆွဲလန်းတာက
ထပ်ပြီးတော့ကြည်တာကကမ္မဘဝပစ္စုပ္ပန်မှာဖြစ်နေတာဒီလိုမဟုတ်လားအဲ့ဒီတရားတွေကမိမိကနေပြီးတော့သတိမပြတ်ခတ်ပြီးတော့ရှုလိုက်မယ်ဆိုရင်ဟောဒီခန္ဓာတွေကတခြားလားအရှုခံတရားတွေသရုပ်ကိုတိတိပင်းနေတာကတခြားနဲ့သိတာလားဉာဏ်နဲ့သိတာဒါကဉာဏ်နဲ့ရှုလိုက်မယ်ဆိုရင်ဘုန်းတော်ပရိသတ်တွေမြင်စိတ်ကလည်းအရှုခံဉာဏ်ကအရှုဉာဏ်မြင်စိတ်ကဖြစ်ပြဘာသစ္စာသိတဲ့ဉာဏ်ကဖတ်တာကဖြစ်ပြဘာသစ္စာသိတဲ့ဉာဏ်ကဝရဏကဖြစ်ပြဘာသစ္စာသိတဲ့ဉာဏ်ကတဏှာဥပါဒကံကဖြစ်ပြဘာသစ္စာရှုတဲ့ဉာဏ်ကအဝိဇ္ဇာသင်္ခါရကဖြစ်ပြဘာသစ္စာရှုတဲ့ဉာဏ်ကဟောဒီလိုဆိုတော့ဝိဇ္ဇာသင်္ခါရသဏ္ဍာန်ဥပါဒကံဆိုတဲ့တရားတွေဒီဟောဒီဉာဏ်နဲ့သာရှုမယ်ဆိုရင်တို့သည်တခြားမှာနေနေတာလားနံပါတ်1ဘောဓမ္မနေနေတာဉာဏ်နဲ့ရှုလိုက်မယ်ဆိုရင်တို့သည်တခြားလားဒုက္ခသစ္စာလားဘာနဲ့ရှုလို့ဒုက္ခသစ္စာဖြစ်သွားတာလဲမရှုဘဲနဲ့ဒီတိုင်းထားမယ်ဆိုရင်တို့သည်တခြားလားသမုဒယသစ္စာလားမရှုဘဲထားရင်တို့သည်နံပါတ်3ကွဲ့အကြောင်းတရားဘာသစ္စာဉာဏ်နဲ့ရှုမယ်ဆိုတော့ဒီနံပါတ်2ကွဲ့အကျိုးတရားဘာသစ္စာတရားတရားမှတ်နော်ဉာဏ်နဲ့မရှုဘဲထားရင်တဏှာဥပါဒံကံအဝိဇ္ဇာသင်္ခါရအဲ့ဒီတရား၅မျိုးသည်အကြောင်းလားအကျိုးလားဉာဏ်နဲ့ရှုလို့လားမရှုလို့မရှုဘဲထားရင်ဘာသစ္စာဉာဏ်နဲ့ရှုလိုက်မယ်ဆိုရင်အကြောင်းလားအကျိုးလားဘာသစ္စာဒါကြောင့်မလို့ဉာဏ်နဲ့ရှုလို့မရဘူးလားရသမုဒယသစ္စာအနေနဲ့ရှုတာလားဒုက္ခသစ္စာအနေနဲ့ရှုတာအကြောင်းအနေနဲ့ရှုတာလားအကျိုးအနေနဲ့ရှုတာလားဒါတွေတော့ဉာဏ်နဲ့သာရှုနေပါတဏှာလည်းရှုကြိုးတရားပဲတဏှာနဲ့ဒုက္ခသစ္စာပဲအဝိဇ္ဇာလည်းသင်္ခါရလည်းဥပါဒံလည်းကမ္မဘဝလည်းမရှုမပွားတည်နေထားရင်တို့တို့ဒီပါတိစ္ဆာသမုဒိယပစ္စာဒီလိုမလားညဘုန်းတော်ပရိသတ်တွေကယနေ့တတိထားဝရိယဆိုင်ဟောဒီညာကလေးနဲ့ရှုကြလိုက်ရှုကြည့်လိုက်တဲ့အခါကျတော့ဟောဒီမြင်စိတ်ရဲ့ဖတ်တာရဲ့ဝေဒနာရဲ့အဲ့ဒီတရားတွေကလည်းတခြားလားဒုက္ခသစ္စာလားသရဏမှာပေါ်လာတဲ့တရားတွေကလည်းတခြားလားဒုက္ခသစ္စာတွေပဲလားဒါပြစ္ဆဗံမှာပေါ်လာတဲ့မတရားအားလုံးဒီဉာဏ်နဲ့မရှုရင်တော့ဒုက္ခအကြောင်းဒုက္ခအကျိုးနှမျိုးပြောခြင်းပြောဉာဏ်နဲ့သာရှုလိုက်နိုင်မယ်ဆိုရင်အားလုံးဒီတခြားလားကျိုးတရားအားလုံးဒီတခြားလားဒုက္ခသစ္စာဘာနဲ့ရှုလို့တော့ဘယ်အချိန်မှာဖြစ်တဲ့တရားတွေတော့ပြစ္ဆဗံမှာဖြစ်တဲ့တရားတွေဘယ်အချိန်မှာဖြစ်တော့အကြောင်းတရားအနေနဲ့ရှုမှလားကျိုးတရားအနေနဲ့ရှုမှလားအတ္တကြောင့်မလို့ဟောဒီပရိသတ်သမောပတ္တရား7ပါးလုံးအလုံးပေါင်းလိုက်ရင်ဘုံတော်ပရိသတ်တွေတခြားရဲ့ရှုခံတွေလားဉာဏ်ရဲ့ရှုခံဉာဏ်ရဲ့ရှုခံတရားတွေပဲဒီလိုမလားဒီတော့ပရိသတ်သမောပတ္တမှာပါတဲ့တရားတွေကိုသိတိုင်းသိတိုင်းကြည်တိုင်းကြည်တိုင်းနှလုံးသွင်းတဲ့နှလုံးသွင်းတဲ့ဘုံတော်ပရိသတ်တွေကဉာဏ်နဲ့သာနှလုံးသွင်းနော်အဲ့ဒါဉာဏ်နဲ့နှလုံးသွင်းတဲ့အခါကျတော့အဝိဇ္ဇာကိုသိရင်လည်းအဝိဇ္ဇာကဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကပါသစ္စာသင်္ခါရလေးကိုသိလိုက်ရင်လည်းသင်္ခါရကဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကဝိညာဏယုံတတ်ရတဲ့ဖတ်တာဝရဏကိုသိရင်လည်းပဲအဋ္ဌိတရားတွေကပါသစ္စာရှုတဲ့ဉာဏ်ကတဏှာဥပါဒကံကိုကြည့်ရင်လည်းတဏှာဥပါဒကံကပါသစ္စာရှုတဲ့ဉာဏ်ကဓာတိသရမရဏသရနဲ့တခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးကဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကအားလုံးဒီတခြားတရားတွေလားရှုခံတရားတွေလားအဲ့ဒါကြောင့်ပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာတော့မယ်ဆိုရင်တာမန်မလေ့တာပါနဲ့နော်အရှုခံတရားအနေနဲ့လေ့လာပါဘာတရားအနေနဲ့လေ့လာရမှာလဲအရှုခံတရားအနေနဲ့လေ့လာပြီးတော့တရားတွေမြင်တိုင်းမြင်တိုင်းတတိထာမြင်တိုင်းတတိထာမြင်တိုင်းတတိလေးကပ်တမာရီလေးနဲ့စိုက်ကြည့်ညာကလေးနဲ့ကြည့်လိုက်တဲ့အခါကျတော့တခြားအတွင်းမလားဖြစ်ပြတွေ့မလားဘယ်ပရိစ္ဆသမုပ္ပါဒ်တရားကိုပဲတွေ့ဖြစ်ပြတွေ့မှာပဲပါနေကြည့်တော့အဲဒါကြောင့်ပရိစ္ဆသမုပ္ပါဒ်တရား7ပါးမိမိရဲ့တတ္တပေါ်တိုင်းပေါ်တိုင်းဉာဏ်နဲ့ဖြစ်ပြမြင်အောင်ကြည့်ပေးပါဖြစ်ပြမောအောင်ကြည့်ပေးပါဖြစ်ပြဆုံးအောင်ကြည့်ပေးပါအဲဒီလိုကြည့်ပေးသားနဲ့မယ်ဆိုရင်ဟောဒီပရိစ္ဆသမုပ္ပါဒ်တရားခန္ဓာ၅ပါးကဖြစ်ပြဒုက္ခသစ္စာ ရှုတဲ့ဉာဏ်ကသိတာကအနာကခန္ဓာသတိငြိမ်းတာကနိဗ္ဗာန်ချတာမရနိုင်ဘူးလားရနိုင်တာအဲဒါကြောင့်နိဗ္ဗာန်ချတာလိုချင်ပါတယ်ဆိုရင်ပရိစ္ဆသမုပ္ပါဒ်တရားတော်တွေပေါ်တိုင်းပေါ်တိုင်းဖြစ်ဖြစ်မြောင်ကြည့်ပါဖြစ်ဖြစ်မောင်ကြည့်ပါဖြစ်ဖြစ်ဆောင်ကြည့်ပါအဲဒါဆိုနိဗ္ဗာန်ချတာရပါလိမ့်မယ်သဘောပေါက်လားအဲဒါကြောင့်ရှုကတရားတိချာမှာရှိတာလားပရိစ္ဆသမုပ္ပါဒ်ထဲမှာရှိတာလားအဲဒီလိုသဘောပေါက်ပြီးတော့မလွတ်တဲ့ဉာဏ်နဲ့ကြည့်ရပါလို့ထိုက်တွန်းရင်းနဲ့ကဲဒါတို့ခေါ်လိုက်ကြအေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတော်ပွဲတက်နေအောင်ပြည့်စုံသောရှောက်ထပ်ပါနေသောသာသနာပြည့်ပုဂ္ဂိုလ်များဖြစ်ကြပါစေ။